တနင်္ဂနွေတိုင်းတာနဲ့ပြည်တွင်းစစ်အမြန်ဆုံးရက်ဆိုင်ပေဖို့မနေ့စနေနေ့တုန်းကပြည်နယ်နဲ့တိုင်းတချို့မှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးလှူလာသူကျောင်းသားပြည်သူလူထုရဲ့လမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြတဲ့ငြိမ်းချမ်းရေးလူထုလှုပ်ရှားမှုကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCB ကကြိုးဆိုလိုက်ပါတယ်လူလူရဲ့ငြိမ်းချမ်းရေးတောင်းဆိုချက်တွေကစစ်အုံစိတ်တွေရှော့ချပေးဖို့တပ်မတော်ကနေစပြီးအပြစ်ခတ်ရဲစဲရေးစပြီးကြေညာပေးပါဆိုတဲ့တောင်းဆိုချက်တွေကတော့လက်တလောစီရင်တင်းမာနေတဲ့အခြေအနေတွေပေါ်အခြေခံပြီးယုံကြည်မှုမတည်ဆောက်နိုင်သေးတဲ့အခက်အခဲတွေကြောင့်ဖြစ်နိုင်အောင်မထင်ဘူးလို့လည်းသုံးသပ်ပါတယ်ငြိမ်းချမ်းရေးလူလူလှုပ်ရှားမှုနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့သဘောထားအမြင်ကိုဆက်သွယ်မေးမြန်းတဲ့အခါမှာ UNFC ရဲ့အထွေထွေအတွေ့အမှုခုခုတွေကအခုလိုစဖြေပါတယ်
ကျွန်တော်ကကျူဆိုတယ်ဗာရောက်လဲဆိုတော့နှိပေါင်း60ကျော်90နှိပါဖြစ်ပေါ်နေတဲ့တည်တွင်းစီရီပရိပခါကြောင့်လူလူတွေတိဒုက္ခရောက်တာတော့လူတိုင်းပြင်းပြကိုတွေ့ပါပဲเนาะအဲတော့ခုနကမှကျွန်တော်တို့ငြိမ်းချမ်းရေးနဲ့ပတ်သက်လို့လည်းကျွန်တော်တို့ထက်ထက်ဝင်ကြီးနိုင်ရှင်နေတာပေါ့ဗျာဆိုရနဲ့တစ်ဆက်ပြီးတစ်ဆက်ခုစက်နဲ့ဆက်ဖြစ်လာပြီပေါ့တိုးတော်လည်းပဲကျွန်တော်တို့ဖြစ်ပေါ်တိုးတက်မှုကအရာနေကွေးတဲ့သဘောတွေရှိပါတယ်နေကွေးရဆိုတာသူတို့ရှင်နေရင်းနဲ့တကြင်ထဲမှာပြဿနာဖက်ဖို့ပြပြပြီးခုလက်တဲ့အနေထားမျိုးတွေကြောင့်ချက်ချတာလည်းပါပါတယ်သူတို့ပြရတော့ကျွန်တော်တို့အာယုံကြည်မှုနဲ့ဆိုင်တယ်လို့ကျွန်တော်နားလည်ပါတယ်နော်ယုံကြည်မှုကအရေးကြီးပါတယ်သူတို့ရှင်နှုတ်ပွဲမှာတော့တစ်ဖက်တစ်ဖက်ယုံကြည်အောင်ကျွန်တော်တို့ပါရမီတိဆောက်ဖို့လိုတယ်မကြာခဏတွေ့ဆုံကြီးနဲ့ဖြေရှာဖို့လိုတော့ပေါ့အခုကမကြာခဏတွေ့တော့လည်းပဲယုံကြည်မှုကမတိဆောက်နိုင်တဲ့အခါကျတော့ပြပခပ်ဖက်ကိုပြပြဦးလဲတော့တဲ့အခါကျတော့ငင်းချာရေးဖြစ်စဉ်ကလည်းနည်းနည်းဟိုအခြေဆန့်သွားတဲ့သဘောတွေရှိပါတယ်ဆိုတော့လူတို့ရဲ့အနေနဲ့ကလည်းအဲ့ဒါကိုခံလို့မရဖြစ်တယ်လို့တော့ကျွန်တော်အဲ့လိုနားလည်ပါတယ်ဆိုတော့လူတို့တွေကလည်းပဲအမင်းတင်းလေးမများပါတော့ဒီညှိချင်းဖြစ်စင်းနေပါတယ်လीပြီးတော့ဟိုအဆုံးဖတ်ချင်တဲ့သဘောတွေကတော့ကျွန်တော်တို့နားလည်နိုင်တယ်ကျွန်တော်တို့ကိုနိုင်ကလည်းဒီလိုမျိုးစားအောင်မြင်ဖို့အတွက်လည်းကျွန်တော်တို့ချူစားတော့ပါလေချူစားတော့လည်းပဲအဆင်ပြေမှုတွေကအများကြီးရှိတော့ကျွန်တော်တို့ကလည်းဟိုပြောရတော့ခက်တာပါတော့လူတို့တွေကတော့ဒီလိုဟိုဆန္ဒထုတ်ဖော်တာကတော့ဒါအချိန်ခါရောက်လို့အချိန်ခါတောင်းဆိုချက်ရသူတို့လုပ်ပေးလို့ကျွန်တော်နားလည်ပါတယ်နော
်ဟုတ်ကဲ့လူတို့ကဒီအဓိကတောင်းဆိုချက်၄ချက်ကိုသူတို့တောင်းဆိုပါတယ်အဲ့ဒီအထဲထဲမှာခုနပြောလို့စစ်အုံစရိတ်ရှော့ချရေးစစ်ဘေးတင့်ပြည်သူတွေကိုအဟန့်တားမရှိဘဲနဲ့ကူညီပေးနိုင်ရေးပြည်တွင်းစစ်ရက်စဲရေးပေါ့နော်နောက်ဆုံးတစ်ချက်သူတို့တောင်းဆိုတာကတပ်မတော်ကနေစပြီးအပြစ်ခတ်ရက်စဲရေးကြီးညာဖို့ဆိုပြီးပြည်သူကတောင်းဆိုပါတယ်အဲ့ဒီတောင်းဆိုမှုကဘလောက်တိုင်းတာအထိဖြစ်နိုင်မယ်လို့ဦးခုခုရယ်ယူဆပါလဲရှင်
အခုကျွန်တော်တို့ UMC အဖွဲ့ဝင်နေနဲ့အစိုးရနဲ့ညှိနှိုင်းဆောင်ရွက်တဲ့အခါမှာခုနတောင်းဆိုချက်ထဲကနေပြီးတော့ပေါ့နော်ဒီတမတော်ဖက်ကနေပြီးတော့ပမာစုံအရင်ပြစ်ခတ်ရဆက်ရေးကိုချင်းရဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့တောင်းဆိုချက်ထဲမှာဆိုရင်နံပါတ်1အနေနဲ့ကျွန်တော်ထပ်ထားရှိပါတယ်နော်တောင်းဆိုချက်လို့ပြောတာကညှိနှိုင်းအဖြစ်ရှာတာပေါ့ဗျာအကုန်လုံးပြောရင်တော့တောင်းဆိုရဆိုရင်တစ်ဖက်ကပေးရမယ်ဆိုတဲ့သဘောမျိုးဖြစ်တယ်ဆိုတော့ဒါကတော့ညှိနှိုင်းအဖြစ်ရှာတဲ့သဘောလို့ပြောရဖို့တက်ပါလိမ့်မယ်ကျွန်တော်တို့နှုတ်နဲ့ဖက်မှာတောင်းရှိတယ်လို့နားလည်ပါတယ်ဆိုတော့တကယ်လို့များကျွန်တော်တို့ရဲ့ညှိနှိုင်းအဖြစ်ရှာမှုအကြောင်းအရာတွေအလုံးနှစ်ဖက်သဘောတူတဲ့အနေအထားတစ်ခုကိုရောက်ပြီဆိုလို့ရှိရင်အစိုးရတပ်မတော်ဖက်နေပြီးတော့24နိုင်ပြီးမှတနင်္ဂနွေလို့ပြစ်ခတ်ရဲ့စေချောင်းချင်းရဖြစ်ဖို့ရဲ့ပြီးလို့ရှိရင်တော့ကျွန်တော်တို့ UFC ဖွဲ့ဝင်နေနေနဲ့48နိုင်အတွင်းမှာလိုက်ပြီးတော့တနင်္ဂနွေလို့ပြစ်ခတ်ရဲ့စေချောင်းလိုက်ပြီးချင်းရမယ်ဆိုတဲ့သဘောကိုကျွန်တော်တို့ပြောထားပါတယ်တပ်ပွဲတွေလည်းဖြစ်နေတယ်အရှင်အောင်လည်းမြင့်နေသေးဆိုရင်တော့ကျွန်တော်ထင်တယ်တပ်မတော်ဖက်ကတော့ဒီတပ်ပွဲအနေထားကိုအကြောင်းပြုပြီးတော့စီးရီအသုံးစည်းကိုတော့ဒီလိုပဲမြင့်ပြီးတော့တင်တောင်းနေမှာပဲလို့ကျွန်တော်နားလည်တယ်ပေါ့နော်
ဟုတ်ကဲ့ရှင်အဲ့တော့မကြာခင်မှာလဲဒုတိယပင်လုံကပြန်ပြီးတော့မှကျင်းပဖို့ရှိတယ်ဆိုတော့ဥခုခုရဲတို့အနေနဲ့အခုလိုလူလူကလည်းငိမ့်ညာရေးအတွက်တောင်းဆိုတယ်ပင်လုံကလည်းပြန်ပြီးကျင်းပတော့မယ်အနေထားရှိတယ်ဆိုတော့ရှေ့ဆက်ပြီးငိမ့်ညာရေးအလားအလာပေါ့နော်အထူးသဖြင့်အပြည့်မရက်ရသေးတဲ့တိုင်းရင်းသားအဖွဲ့တွေပါပူးပေါင်းပါဝင်မယ်ငိမ့်ညာရေးဘယ်လိုများအလားအလာရှိနိုင်ပါမလဲ
အော်ကျွန်တော်တို့ကလည်းချိန်နဲ့တပြေးညီဖြစ်စဉ်ကိုတော့ကျွန်တော်တို့ဟိုသစိတ်ချင်းစီသွားနိုင်အောင်တော့ကြိုးစားနေသေးပါပဲသို့တော့ကျွန်တော်တို့တွဲဆောင်ရှင်ရမှုမချခဏပြုတ်လို့ပေါ့အတွက်ကြားထဲမှာသူ့ဖက်ကိုပဲအချိန်ကြီးရတာလေဟိုအခက်အခဲတခုလို့နားလည်ပါတယ်ဥပမာကိုဆိုရင်ကျွန်တော်တို့ဒီလိုတစ်ဖက်နဲ့တစ်ဖက်အပြန်လာညှိနှိုင်းဆောင်ရွက်ရင်းနဲ့တွေ့ဆုံတဲ့ကိုအတွက်ဟိုပြည်နေတဲ့ကာလတွင်းမှာပဲလှုပ်ရှားရေးအခက်အခဲတွေကလည်းဖြစ်လာတဲ့အခါကျတော့ဒီဟာတွေလည်းပဲဟိုကျွန်တော်တို့တွေ့ဆုံဆွေးနွေးဖို့တောက်တဲ့အခါမှာသွားလာမယ်ကိုယ်စီလေးတွေရဲ့လှုပ်ရှားရေးကလည်းအချောင်ပြရလိုမျိုးအချောင်ရကိုဖြစ်လာသလိုတော့ဟိုတွေ့နေရတယ် ဒီကယုံတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုဒီဘက်မှာရှိတော့ဒီလုံခြုံရေးလက်ထပ်သွင်းစစ်ဆေးမှုခေတ်ဆက်လို့ဖြစ်လာတယ်လေဟုတ်ကဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှုလည်းဒီလပိုင်းတွင်မှာစီစဉ်ထားတယ်ဆိုတော့အဲ့ဒီအစီအစဉ်ကရောဘယ်လောက်များဖြစ်နိုင်မှာမလဲဥက္ကူရယ်အော်ကျွန်တော်တို့ဘက်ကတော့ဒေါက်ဆန်းစုကြည်နဲ့တိုင်းရဲ့တွေ့ရမယ်မတွေ့ရဆိုတော့ကံစီကမ္မမပြောန policy ban itu pihak pelai lusi ini kan, atas ini naya makin sari ya, sempit dan ada ni asal dan ada lu jono jusa dah bah.
Okay bah, sih, kalau pihak pelai jazum yang ibet demar ukur resih ho.
Okay.
Okay bah, sih ho.